1368ခုနှစ်ကဆုံးလ15ရက်2006ခုနှစ်မေလ1ရက်နေ့ညတွင်ပုဂိုလ်မျိုးဓမ္မတုတ္တောရသာသနာ့ရည်သား၌ကျင့်ပတ်အပ်သောဓမ္မနုပတ္တနာတတိပဋ္ဌာန်9ရက်တရားစခန်းကျင့်သုံးပွဲ၌ဟောကြားအပ်သောတရားပါကြောင့်ကျင့်ရသည်တရားတော်တရားလုပ်ကိုအထုတ်ကျင့်ကြံကြတော့ဘယ်အတွက်ကြောင့်တရားကျင့်ရတာလဲတရားဓမ္မဆိုတာဘာကြောင့်ကြောင့်ကျင့်ဖို့လိုအပ်တယ်လေဆိုတာကိုဝိညာဉ်ပရိသတ်သိရှိနားလည်အောင်တရားတပုတ်ဟောကြားပါကြမယ်ရှင်းဥသာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန္ဒယာသုံးလောကထွတ်ထားသဗ္ဗညုမြတ်စွာဘုရားရဲ့အရဟံဂုံသမ္မာသမ္ဗုဒ္ဓဂုံဘဂဝါဂုံတို့ကိုအာယုံပြုပြီးတော့အလုံးနမောတတ္တဘုရားရှိခိုးနဲ့၃ကျင့်၃ကောက်ညီညီညာညာရှိခိုးပူဇော်ကြောကြရအောင်နမောတတ္တအရဟတောလူမင်းနတ်မင်းယမမင်းတို့ဤဝစင်ကိုရောပူဇော်သူကိုခန္တော်မူတိုက်ပါပေထသောအရဟတော1500ကိလေသာမဝေကွာတော်မူတတ်ပါ၏ထသောအရဟတောစိတ်괴ရ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစီတော်မမူတတ်ပါ၏ထသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါ၏ထသောအရဟတောတန္တရာစေကံကွက်တို့ကိုပယ်ဖြတ်ခုတ်ထွင်သုတ်တင်တော်မူတတ်ပါ၏ထသောသမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူညာဖြင့်ထိုးတွင်း၍သိမြင်တော်မူတတ်ပါ၏ထသောတသဘဂဝတောဣတရိယဓမ္မယတသီရိကာမပယတမိပုံချောက်လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအားနမောနမာမိရှ िख ောပါယေရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျောက်၍ကရောယူကျိုးလက်ဆုံးမောကရှ िख ောပါယေရှင်ဘုရားအလုံးပြည့်စုံကိုရှိခိုးပူဇော်ပါ ဘုရားရှင်ကိုစိတ်ခိုးပူဇော်ပြီးတဲ့နောက်တရားပါချောက်ကျင့်ရတယ်ဆိုတဲ့တရားတော်ကိုဟောကြားနာကြမယ်ပေါ့ကိုတရားဓမ္မကိုကျင့်ကြံအထုံနေကြတော့ဘာကြောင့်တရားကျင့်တယ်လေလို့မေးမယ်ဆိုလို့ရှိရင်ဖြေကြမယ်ဖြေကမျိုးမျိုးဖြစ်သွားလိမ့်မယ်ကိုယ့်ရဲ့ခံယူချက်ကိုယ့်ရဲ့ယူဆချက်ကိုယ့်တွေးမြင်ကိုယ့်တွေ့ကြုံပေါ်ကိုခြေခံပြီးတော့ထင်ရထင်ရဖြေကြမယ်ဆိုလို့ရှိရင်ဘုရင်တို့ပြိတ္တဖြေမှန်တဲ့နိစ္စပုစရာခင်းရင်လည်းပေါ့အဲဒါကြောင့်မလို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တုန်းကဖြစ်ပျက်ခဲ့တယ်ဖြစ်ပျက်တခုတရားပါကြောင့်ကျင့်ရတယ်လေလို့မေးလာတယ်မေးခွန်းကိုပြန်ဖြေခဲ့တယ်ရဟန်းတော်တပါးရဲ့ဖြေပေါ့ရှင်သမိတ်ကြီးဆိုတဲ့ရဟန်းတော်အရင်တော့မြတ်စွာဘုရားဗဇ္ဇုပ်ကြီးတပောဒံယုံကျောင်းမှာတရင်သုံးနေတဲ့ချိန်အဲ့ဒီအချိန်ကမှဘုရားရှင်ကိုရမျက်ကြီးနဲ့အတူတကွသတင်းသုံးနေတန်ဃာပေါင်းညောင်များစွာရှိပါလေ။တို့ထဲမှာအဲ့ဒီရန်တန်ဃာတွေထဲမှာအရှင်သမိတ်ကြီးဆိုတဲ့ယဟန်တော်ကထူးထူးခြားခြားရုပ်ဆင်းအင်ကတင့်နေပါလေ၊တပ်ပိတ်ပါလေ။တက်ကလည်းငယ်ငယ်အရွယ်ကလည်းပဲကောင်းတော့ပေါ့။တာရီကဖြူဖြူစင်စင်ပြည့်ပြည့်ဖြူဖြူမြေသူတိုင်းကကြည်ညိုရတဲ့ဥပရိယပိုင်ရှင်တင်းနေတဲ့ရုပ်ရည်ရှိတဲ့အရှင်မြတ်ဆိုတော့တနေ့မှအဲ့ဒီအရှင်မြတ်ကမနဲ့စောစောထရည်ချိုးပြီးတဲ့အချိန်ခါမှာခနာကိုမှာအပေါ်ပိုင်းသိမ့်မိုင်လေးပဲပန်းပြီးတော့ကိုဘကရည်တီချအောင်ခနာရနေပူဇံလုံးကိုယ်ငွေပြန်ယူနေတော့မှာနတ်သမီးတယောက်ကမေးလာတယ်မေးခွန်းပေါ့ဘသူကမေးတာနတ်သမီးကမေးတာတမန်လူသားတယောက်မေးတယ်မေးခွန်းမဟုတ်ဒါပေမဲ့လို့နတ်သမီးရဲ့မေးခွန်းသည်တမန်လူတို့လည်းပဲမေးဖို့ကောင်းတယ်သိဖို့ကောင်းတယ်ပေါ့အဲ့နတ်သမီးကဒီဟန်တော်ကိုကြည့်လိုက်တဲ့အချိန်ခါမှာယဟန်တော်သည်အသက်ကလည်းငင်းငယ်ယောက်ကလည်းပဲချိုးချိုးပေါ့ဒီယဟန်တော်ဒီလိုတရားဓမ္မကျင်းပြီးတော့ယဟန်ကြည့်နေတာကိုမြင်တော့သူကစိတ်ဝင်စားတယ်ဘာကြောင့်လဲအသက်အရွယ်ငငယ်နဲ့တရားကျင့်နေတာဘာကြောင့်လဲဘလို့ကြည့်လို့လဲဆိုတာကသိချင်လို့အဲ့ဒီနတ်သမီးကရှင်ဖျားရှင်ဘုရားတပည့်တော်မှတခုမေးခြင်းပါလေလျှောက်ထားခြင်းပါလေရှင်ဘုရားသည်ဘဲအတွက်ကြောင့်တရားဓမ္မကိုကျင့်သုံးနေပါသလဲအသက်ရွယ်ငယ်ငယ်ပဲရှိသေးတဲ့ချိန်ခါငယ်ရွယ်တော့နှုတ်ပြုံတော့ချိန်ခါကာလမှာရှင်ဘုရားသည်လူစည်းစိမ်လူချမ်းသာဖြစ်တဲ့ကာမဂုဏ်တွေကိုခံစားသင့်တယ်မဟုတ်ပါလားသေးရွယ်ငယ်စဉ်ကာလမှာကာမဂုဏ်တွေကိုအခံစားပေးနေဆုံးခံတရားကျင့်နေတာဘာကြောင့်လဲလို့မေးပါတယ်သူသိကျင်တဲ့မိကောင်ကဘာကြောင့်တရားကျင့်တယ်လေပေါ့တရားတော်ဘုန်းကြီးတို့ပြိတ္တဘာကျင့်နေတာလဲတရားကျင့်ရှင်ပြားသည်အသက်ရွယ်ငယ်စဉ်ကာလမှာလူစည်းစိမ်လူချမ်းသာကာမဂုဏ်ချမ်းသာတို့ကိုခံစားကနေသင့်ပါလေ။နတ်သမီးရဲ့အမြင်ကငယ်စဉ်ကာလမှာသက်ရွယ်ငယ်ဆုံးကာလမှာတဲ့လူစည်းစိမ်လူချမ်းသာတွေကိုခံစားသက်ရွယ်ကြီးမှတရားကျင့်ပေါ့သူကသူ့ယူဆသူ့တွေးမြင်ကဒီသဘောမျိုးတရားလုပ်ကိုအထုတ်တယ်ဆိုတာလူငယ်တွေအလုံးမဟုတ်ဘူးလူကြီးတွေရဲ့အလုံးလို့မြင်တဲ့အမြင်မျိုးပေါ့ ရှင်မြတ်သာကြောင့်တပည့်တော်တည်လိုပါလေမိမြန်းမြမာလေရှင်မြတ်သည်ငယ်စဉ်ကာလမှတဲ့အသက်အရွယ်ငယ်စဉ်မှာဘေးတွဲကြောင်းတရားရှာတယ်လေတရားကျင့်တယ်လေကြည့်လိုက်စမ်းပါတဲ့လောကမှာခံစားစရာသုံးဆောင်စရာပြောစရာရှင်စရာစီစဉ်ချမ်းသာမြောင်များစွာရှိပါလေလောကမှာပြောစရာတွေအများကြီးပဲပြောစရာတွေနဲ့ပြောနေကြတဲ့လူလောကဒီနေရာမှာရှင်ဘုရားတည်တဲ့ဒီစည်းစိမ်ဒီချမ်းသာတွေကိုပယ်စွန်းကပယ်တွဲကြောင်းတရားကျင့်တာလေကျင့်ရင်လည်းပဲတဲ့အသက်ရွယ်ကြီးမှကျင့်နေပါတဲ့အသက်ကြီးမှတရားရှာပါတရားအထုတ်ပါသူ့တွင်းမြင်ကဘုန်းတော်ပရိသတ်တရားကျင့်နေဆိုတာဒီလူငယ်အလုတ်လားလူကြီးအလုတ်လားအဲ့ဒါသမီးကမြင်နေတယ်တရားကျင့်တာလူကြီးတွေလုံးတကြီးတဲ့သူတွေအလုပ်ပေါ့အဲ့တိုင်းပဲဘုန်းကြီးတို့အခုလောကမှာလေးပဲဒီတိုင်းပဲပေါ့ကိုပေါင်းဝန်းကျင်မှာကြည့်လိုက်လို့ရှိရင်တရားကျင့်တဲ့သူတွေကြည့်ရင်တကြီးတဲ့သူများလားငယ်တဲ့သူများအားကြီးတဲ့သူတွေပဲညာတယ်ဘုန်းကြီးဘွားကြီးတွေပဲဘုရားသွားကြောင်းတဲ့တရားလုံးကိုလုံနေကြတော့တရားလုံးဆိုတာလူကြီးလုံးလူငယ်တွေမလုံသင့်သေးဘူးလူငယ်တွေကလောကမှာပျော်ပျော်ကြီးနေရအောင်မေစီးစိမ်ချမ်းသာတွေနဲ့နေရအောင်မေเนาะပြီးတော့မှတရားကျင့်ဒီလိုမြင်နေတော့နတ်သမီးကရှင်မယားကိုတပည့်တော်မှလျှောက်ထားခြင်းပါလေပြောဆိုခြင်းပါလေဘဲတွဲကြောင့်အသက်ရွယ်တွေကိုချိန်ကုန်ခံကငငယ်ရွယ်ရွယ်နဲ့ရှင်ဖျားသည်ကြင့်ကြံအားထုတ်နေပါသလေတောင်းကြကြရင်လည်းလူစီးစိမ်လူချမ်းသာတွေမခံစားရဘဲနဲ့အချိန်နေကုန်တက်တည်ကြီးသွားရင်ဒုက္ခ။တော့လူဘဝတစ်ခုရလာပြီးတဲ့အချိန်ကမှဘာစည်းစိမ်မှမခံစားလိုက်ရဘဲနဲ့ဘာချမ်းသာမှမတွေ့လိုက်ရဘဲနဲ့ရှင်ဘုရားဒီတိုင်းသာတက်ကြီးသွားရင်တော့ကြည့်ရှုံးလိုက်မယ်လို့နတ်သမီးကဆိုလိုတယ်ပေါ့။အဲ့ဒီအချိန်ကမှအရှင်သမီးကြီးကပြန်ပြောပြန်ဖြေတယ်။နတ်သမီးငါသည်တရားဓမ္မကိုကြင့်ကြံပွားများအထုတ်နေပါသည်။ဘာတွေကြောင့်ငါသည်တရားကျင့်နေသလဲဆိုရင်ဘာကြောင့်ကျိုးစားကငါသည်တရားဓမ္မကျင့်ကြံပွားများအားထုတ်နေသလဲဆိုရင်ငါတရားမဲ့အချိန်ကိုမတိလို့ပါတရားမဲ့အချိန်ဘာချိန်လဲတော့သူပြောရင်ဘုန်းကြီးတော်ပရိသတ်ဒီသမိတ်တိယဟန်ပြောလိုက်တဲ့စကားကတူတူလေးရှင်းရှင်းလေးပါနတ်သမီးတဲ့တင်အမြင်တင်တွေးနဲ့တင်ပြောနေတာကဟုတ်ပါပြီ။ငယ်စဉ်ကလာမှစီစဉ်ချမ်းသာနဲ့နေဆိုတာတော့ဟုတ်ပါပြီ။ကဲစီစဉ်ချမ်းသာတွေနဲ့နေရင်နေရင်အသက်ရွယ်ကြီးမှကျင့်မဲ့အသက်ကြီးမှတရားထုတ်မဲ့ဆိုရင်ကဲဘယ်ချိန်သိရမယ်ဆိုတာဘုန်းကြီးတို့ပြိဿသိရလား။ကဲလူကြီးလည်းသိနိုင်တာပဲလူငယ်လည်းသိနိုင်တာပဲ။နောက်မှကြည့်မယ်နောက်မှကြည့်မယ်လို့ချိန်နေရွှေ့ချိန်နေဆိုင်နေရင်အမှတ်မတင်သေးမင်းငင်လိုက်မယ်နတ်သမီးတဲ့ပဲချိန်ပဲကာလမှာငါသိရမယ်ဆိုတာကိုမသိနိုင်ဘူးဒါကြောင့်เนาะတရားဓမ္မတွေကိုငါသည်ကြိုးစားပန်းစားကြည့်နေတယ်အဲ့ဒါကြောင့်ဘုန်းကြီးတို့မေးမယ်ဆိုလည်းပဲဒီတိုင်းပဲကြည့်ရမယ်ပေါ့အရှင်မြတ်ဘာဖြစ်လို့တရားကြည့်ရသလဲအလိုတရားကြည့်ရမှလည်းဆိုလို့ရှိရင်တည်ခြင်းတရားကိုမသိနိုင်လို့ဘာမသိနိုင်ကဲတည်ခြင်းတရားကိုဘုရင်တော်ပရိသတ်ကြိုတွက်လို့ရလားခံမှန်းလို့ရလားခံမှန်းလို့မရဘူးကဲအသက်ကြီးတဲ့အထိနေရမယ်လို့လည်းဘယ်သူမှတောင်းဝန်မယူနိုင်ဘူးဘယ်သူမှအာမမခံနိုင်ဘူးအတချို့အသက်50ကျမှကျင်မယ်အသက်60ကျမှကျင်မယ်ဒီချိန်ဒီရွယ်တိကိုကိုတက်တန်းကရှိမရှိကိုနေရမနေရဆိုတာဘယ်သူမှမပြောနိုင်ဘူးမသိနိုင်ဘူးသိရလားအဲတချို့ငငယ်လေးစီသေးတယ်ဘာမှကုသိုလ်ကောင်းမှုလည်းပဲဘာမှမလုပ်ရသေးဒါနကောင်းမှုလည်းမရှိသေးသီလကောင်းမှုလည်းမပြုသေးငယ်သေးတယ်ငါတို့အသက်ငငယ်လေးရှိသေးတာပဲလူတန်းလည်းလှုပ်ရှားမလို့သေးဘူးဥပုပ်လည်းစောင့်ရှားမလို့သေးဘူးတရားလည်းပဲနိုင်ရမယ့်အချိန်မဟုတ်သေးဘူးတရားကြည့်ရမယ့်အချိန်လည်းမဟုတ်သေးဘူးဆိုပြီးတော့ ဒါလို့နေရင်နေရင်လည်းဘုရားပရိသတ်တည်သွားကြတဲ့သူတွေလည်းမရှိဘူးလားအဲ့လိုလူတွေလည်းအများကြီးပဲနောက်နတ်သမီးကအရှင်ဘုရားကာမဂုဏ်ချမ်းသာစည်းစိမ်တွေခံစားပါပြီးတော့မှတရားကျင့်ပါသူဆိုလိုချင်တာကဘုရားပရိသတ်အရွယ်ကောင်းဆုံးအချိန်ရှိတုန်းမှလူစည်းစိမ်လူချမ်းသာတွေနဲ့နေလိုက်ပါပေါ့ပြီးတော့မှဘာလုပ်ရမလဲတရားကျင့်ရသူ့မြင်သူ့တွင်ရကေသဘာဝအတိုင်းဘုန်းကြီးတို့ပြိတ္တာပုံမှန်တိုင်းအသက်80နေရမယ်တိတိကျကျသိထားရင်တော့ဟုတ်တယ်ပေါ့အသက်80နေရမယ်ဆိုတော့ငါအနည်း90လောက်လူလောကမှာကျင်လည်လိုက်ဦးမယ်ပျော်လိုက်ဦးမယ်ကျန်တဲ့20ငါတရားကျင့်မယ်ဒီလိုသတ်မှတ်လို့ခွဲခြမ်းလို့ရတယ်ဒါပေမဲ့လို့ဘုန်းကြီးတို့ပြိတ္တာဘယ်သူမှတိတိကျကျသိတိကျကျသိရလားမသိနိုင်ဘူးနတ်သမီးသားကြောင့်ငါသည်တရားဓမ္မတွေကိုကျင့်ကြံအားထုတ်နေပါသည်တကယ်လို့သာတရားမကျင့်ပြဘဲနဲ့ငါသေးဆုံးကွယ်လွန်မယ်ဆိုရင်ကတရားမကျင့်ဘဲနဲ့တည်သွားရင်တဲ့မရှုံးလားအဲ့ဒါအရှုံးဆုံးပဲနော်ခုလူဘဝတစ်ခုရလာတယ်ဆိုတဲ့လူဘဝရတဲ့အတိတ်ပဲကဘုန်းကြီးတို့ပြိဿတ်ကောင်းတဲ့လုတ်ဖို့လုတ်ဖို့အဓိကပဲခုလူဘဝလူတယောက်နေနေကျင့်လာကြလူတယောက်ပြစ်ဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်တေချာစဉ်းစားကြည့်ဒီတရှိလောကထဲမှာတိရစ္ဆာန်တွေလေးရှိနေတာပဲအခုပိုးမွှားတိရစ္ဆာန်တွေအမြောက်များကြည့်လိုက်ပါလူဦးရေနဲ့တိရစ္ဆာန်ဦးရေမှန်းကြည့်ယတိပဝန်းကျင်တကွက်လေးမှာပဲကြည်လိုက်တိရစ္ဆာန်ရည်အတွက်နဲ့လူရည်အတွက်လူနဲ့တိရစ္ဆာန်ဘယ်ဟာကများအေးအခုပိုးကောင်နေကြည်လိုက်စမ်းထွက်လာကြရှူရှူနဲ့ဘယ်ကရောက်လို့ရောက်လာမှမသိပိုးပလန်လေးအဲ့ဒီရည်တက်တဲ့လူရည်အတွက်နဲ့ရှင်းကြည့်ရင်ပဲတိရစ္ဆာန်တွေစာပေါင်းများစွာများအဲ့တော့သက်ရှိလောကမှာသက်ရှိတတ္တဝတယောက်ချင်းနဲ့ဖြစ်လာတာချင်းတူတူလူဘဝကိုရတာနဲ့ဘုရားပရိသတ်တရိษံဘဝကိုရတာနဲ့တူပါမလားလူဘဝကိုရတယ်ဆိုတာအဋ္ဌဉာဏ်တွေလည်းပါလာကြကောင်းတာမကောင်းတာလည်းပဲခွဲခြားပြီးတော့သိနိုင်တယ်ကုသိုလ်အကုသိုလ်လည်းသိတယ်ကိုယ်ဘဝကောင်းရကောင်းကြောင်တတ်နိုင်သမျှအာထုတ်ခွင့်ကြိုးစားခွင့်လည်းရနိုင်တယ်ပေါ့ကံကောင်းထောင်မှစွာနဲ့ရလာတဲ့လူဘဝမှာကိုယ်ဘဝစင်တန်းကောင်းတဲ့ကောင်းအောင်ကဲဒီလိုပဲငါတို့ပြောတယ်လို့လေးနေသွားလိုက်မယ်စားကတောက်ခါနဲ့ပြောပဲချပြီးတော့နေသွားမယ်ဆိုလေးပဲဘဝတစ်ခုကုန်သွားမှာလေကောင်းတာတွေလောက်ကောင်းတာတွေပြောကောင်းတာတွေကြံကုသိုလ်ကောင်းမှုတွေအားထုတ်မယ်ဆိုရင်လည်းပဲဒီဘဝတစ်ခုကုန်သွားမှာလေသောတော်ဘဝတစ်ခုကုန်သွားတာချင်းတူတူဘုန်းကြီးတို့ပြိတ္တအနှစ်သာရချင်းတူပါမလားမတူဘူးဒါကိုရှင်သမိတ်တိကသဘောပေါက်တယ်နတ်သမီးငါသည်တရားသမားကိုကျင့်ကြံပွားများအားထုတ်နေတယ်ဆိုတာဘယ်ချင်းဘယ်ကလာမဲငါတရားမဲဆိုတာကိုမသိနိုင်လို့ဘုန်းကြီးတို့သမန်လူသားတယောက်နေနဲ့မသိနိုင်တဲ့အချင်းချင်း၅မျိုးပေါ့မသိတရား၅ပါးလို့စာပေမှာ၃ပါးမသိနိုင်တဲ့အချက်၅ချက်ရှိတေချာစဉ်းစားကြည့်လို့ရှိရင်အဲ့ဒီချက်တွေဒီတကယ်တံဝေကရစီရကြောက်စီရပဲဆိုကြည့်ပါမိမိအသက်သိမိရဲ့တိကြတိကြမတိနိုင်မိမိအသက်သိမိရဲ့တိကြတိကြမတိနိုင်မိမိအသက်သိမိရဲ့တိကြတိကြမတိနိုင်ကိုယ်သိမဲ့ရက်ကိုယ်တဲ့ဘယ်သူမှမသိနိုင်မမှန်းနိုင်ဘူးမတွက်နိုင်ဘူးတွက်တော့တွက်ကြတာပဲငါဘယ်တော့သိမလဲဘယ်တော့လောက်သိမလဲလို့တွက်ကြတဲ့အချိန်ခါမှာဘုရားတို့ပြိသာဘယ်သူမှငငယ်လေးနဲ့သိလိမ့်မယ်လို့မထင်ဘူးအသက်ကြီးမှသိမယ်သိခြင်းတရားဆိုတာလူကြီးတွေတွေ့ တကြီးတဲ့သူတွေကတည်တယ်လို့အလိုပဲခံယူထားကြနားလည်ထားကြတာနော်ကိုသက်3 4 50 60ဒီချိန်မတည်သေးပါဘူးသက်တည်တယ်ဆိုတာ80မှ80မှ80 80အရွယ်ကိုရောက်မှတည်ခြင်းတရားလာလိမ့်မယ်တည်မင်းခေါ်လိမ့်မယ်လို့မှန်းကြတယ်တွက်ကြဒါပေမဲ့လို့ဘုန်းကြီးတို့ပြိဋ္ဌာတည်ကြရဲ့လားတည်တည်ချာချာတည်ထားရင်တော့ပြည့်ကောင်းတယ်ပေါ့တေချာတိတာလို့ရှိရင်အာငါသက်ပြတော့တိမှာပဲငါသေးဖို့ဘယ်နှရပဲလို့တော့တယ်ဘယ်နှလဘယ်နှစ်ပဲလို့တော့တယ်လို့တေတိချာချာတိရင်ဘုရားတော်ပြိဿအခုချိန်ပျော်ခြင်းတိုင်းပျော်လို့ရအပျော်ခြင်းတိုင်းပျော်ပြီးတော့တေကနီးတော့မှကုသိုလ်ကောင်းမှုတွေအားထုတ်မေတော့ငါသက်တမ်း၅နှစ်ကျန်တော့မှငါတရားကျင့်မေတစ်နှစ်ကျန်တော့မှတရားကျင့်မေဒီလိုမှန်းလို့ရတယ်ပေါ့အခုပြန်တွက်ကြည့်လိုက်လို့ရှိရင်ကိုယ့်သက်တမ်းကိုကိုမှန်းလို့ရလားမိမိရဲ့သတိမိရဲ့ကိုဘယ်သူမှမသိနိုင်ဘူးချိန်မရွေးသေးနိုင်လေသိခြင်းတရားသည်ချိန်မရွေးကိုရောက်လာနိုင်လေကတရားမကြည့်မဲနဲ့သာဘုရားတို့ပြိဋ္ဌာသိသွားရရင်အဲ့ဒီဘဝသည်အမတန်းမှဆုံးရှုံးတဲ့ဘဝပဲတရားကျင့်ဖို့ဆိုတာလွယ်တဲ့ကိစ္စလွယ်တဲ့အခြေအနေမျိုးတော့မဟုတ်ဘဝတိုင်းဘဝတိုင်းဘဝပေါင်းများစွာရပါမယ်လို့ဘဝတိုင်းဘဝတိုင်းမှာတရားကျင့်ဝင်ရခြင်းမှာရကဲခုကိုယ်တတကာလကြီးလက်ရှိဘဝမှာပဲတွေ့ကြည့်လက်ရှိဘဝမှာတချို့အနှစ်ပေါင်း30 50သက်30ရှိပြီ40ရှိပြီ50ရှိပြီလို့ပြောပါမယ်လို့တခါမှတရားမကျင့်ဘူးတဲ့သူတွေလေအများကြီးပဲနော်တခါမှတရားလည်းမကျင့်ဘူးတရားလည်းအာမထုတ်ဘူးတက်ကတော့ပြည့်40ရောက်နေပြီ50ရောက်နေပြီ60ရောက်နေပြီပေါ့ကဲအဲ့ဒီအထိသာနေသွားတယ်တချို့များဘုန်းကြီးတို့ပရိသတ်ဘုန်းကြီးတို့တွေ့ရတယ်သေသာသေသွားတယ်တခါမှတရားဟောဒီပတ်တိမကျင့်လိုက်ရဘူးသေသေးချာချာဘာမှမသိလိုက်ရဘူးဆိုတဲ့သူတွေလည်းမရှိဘူးလားကဲအဲ့ဒီအပြည့်မျိုးနဲ့သိရမယ်ဆိုလို့ရှိရင်နစ်နာတယ်နော်ကိုယ်ကျင့်ကိုယ်ကသည်ဘုရားရှင်ရဲ့သာသနာလေးရှိနေတယ်တရားဓမ္မလေးရှိနေတယ်။ဟောပြောပြသဆုံးမမဲ့သူတွေလည်းရှိနေတယ်။အချင်းတွေကလည်းပြီးနေတယ်ခွင့်ရေးကလည်းရနေတယ်။အဲ့ဒီအချိန်ခါမှာမှမကျင့်ဘူးဆိုရင်ဘုရားတော်ပြိဿနောင်မှနောင်မှဆိုတာသိကြရဲ့လား။မသိကြဘူး။ဘာမှကျင့်နေကံပြောလို့မရ။ကိုကျင့်ကျင်သိရှိပေမဲ့လို့ဇီဝရေးရပြည်လေအောင်မှလူမှုရေးတွေလည်းပဲစင်ပြေအောင်မှတာရင်ပြည်ရလည်းပဲညီသက်အောင်မှစာနာရိတ်ခါကလည်းပဲပြည့်စုံအောင်မှဟောပြောပြသတဲ့သူတွေလည်းရှိအောင်မှပေါ့ဒီအကြောင်းတွေအများကြီးတိုက်ဆိုင်မြင်ညွတ်ပြီးတော့တရားဓမ္မကျင့်ဝင်ရဖို့ဆိုတာသည်လွန်တရားခေရင်နေဒီတော့တိအချက်ကိုသေးမဲရက်ကိုမသိနိုင်လို့တရားကျင့်ရတယ်ပေါ့နော်ဆိုညီသည်ယောဂာတေယမာတေကြတိကြမတိနိုင်ညီသည်ယောဂာတေယမာတေကြတိကြမတိနိုင်ညီသည်ယောဂာတေယမာသေးကြတိကြမသိနိုင်ဘေယောဂာနဲ့သိရမယ်ဆိုတာကိုတိတိကြကြဘယ်သူမှမသိနိုင်ဘူးသိရလားကဲလူတကောမှာကြည့်လိုက်လို့ရှိရင်လူတိုင်းလူတိုင်းမှာယောဂဝေဒနာတွေရှိနေကြတယ်ယောဂပေါင်းစုံစုပြုံနေတဲ့ခန္ဓာဟောဒီခန္ဓာကြီးဒီယောဂာတွေဘုန်းကြီးတို့ပြိဿတူလောင်နာတဲ့ကိုယ်တော်ကြီးနဲ့တူတယ်ပေါ့ယောဂရီဘယ်နေရာမှမလွတ်ဘူးဘယ်နေရာမှမကောင်းနော်ခန္ဓာကိုယ်တစ်ခုလုံးမှာကြီးလိုက်မယ်ဆိုရင်လည်းတွင်းပြင်းကွင်းကစိတ်ပိုင်းအားလုံးသည်ယောဂါဖြစ်နိုင်နေကိုတွင်းအင်္ဂါတွေအစုပ်အသေးနှလုံးကြောက်ကပ်ပေါ့စိုင်းပေါ့ဒီယောဂါတွေလည်းရှိကြတာလေပြင်းကနေပြီးတော့မြင်တာတင်တာတဲ့မျက်စိနားနှာခေါင်းဒီယောဂါတွေလည်းပဲရှိကြတာပဲခေါင်းမှလည်းပဲခေါင်းယောဂါကိုယ်မှလည်းကိုယ်ယောဂါ သွေးကြောင့်ဖြစ်တဲ့ယောဂ၊သားကြောင့်ဖြစ်တဲ့ယောဂ၊ယိုယောဂ၊ကျိုးယောဂဆိုပြီးတော့ယောဂပေါင်းစုစုပြည့်ဝရှိနေတဲ့ခန္ဓာဒီတော့ဒီခန္ဓာကြီးဒီပေယောဂနဲ့တည်ရမယ်ဆိုတာကိုမသိနိုင်ဘူးတည်ရလားအဲ့တော့ယောဂတစ်မျိုးမျိုးနဲ့တော့ဖြစ်ဘုန်းကြီးတို့ပြိဋ္ဌာတည်ရမယ်ဆိုတာတည်ကြတယ်တစ်မျိုးမျိုးတော့ဖြစ်မှာပဲတမျိုးမျိုးနဲ့တော့သိရမှာပဲကိုကျင့်ကိုကမှာကြံမာနေတယ်ပြောပြင်မယ်လို့ကတချို့များဘုန်းကြီးတို့ပြိဋ္ဌာချက်ချင်းပဲသောတော်ကအကောင်းကြီးအခုမရှိတော့ညာတော်ကတော့တွေ့သေးတယ်မနဲ့ကြတော့မရှိတော့ဘူးမနဲ့ကမြင်နေသေးတယ်ညာကြတော့မရှိတော့ဘူးပေါ့အဲ့ဒါလေးလေးပဲအမြဲတမ်းကိုမြင်နေရကြားနေရတွေ့နေရသိနေရဘယ်ချိန်ဘယ်ကာလတရားမယ်ဆိုတာမသိနိုင်တယ်လို့ဘယ်ယောဂနဲ့တရားမယ်ဆိုတာမသိနိုင်ဘူးအချိန်မရွေးဘုန်းကြီးတို့ပြိဿယောဂမရနိုင်ဘူးလားဒါကြောင့်မလို့ရှင်သမိတ်ကြီးကသူတရားကျင့်နေဆိုတာဒီသေးခြင်းတရားကိုစိတ်မချရလို့မယုံကြည်ရလို့သေးခြင်းတရားဆိုတာအချိန်မရွေးရောက်လာနိုင်နေဝင်လာနိုင်နေသာဝိန္ဒပရိသတ်နားလေပေါ့ငါတို့မှလေယောဂဝေဒနာတွေချိန်မရွေးဝင်လာရောက်လာနိုင်လေအဲ့တော့အကောင်းဆုံးချိန်ဒီခုငယ်ရွယ်တဲ့ချိန်ခါကျန်းမာတဲ့ချိန်ခါသွားနိုင်လာနိုင်လှုပ်ရှားနိုင်တဲ့ချိန်ခါမှာငါသည်တရားကျင့်မှဖြစ်မေဘာကြည့်ရကဲဘာကြောင့်တရားကျင့်တယ်လဲဒါရှင်းရှင်းလေးပေါ့ကျန်းမာနေသည်လို့မကြမ်းမိုင်တဲ့အချိန်ကကြာရင်မကျင့်နိုင်လို့တချို့များနေတိုင်းမကောင်းဖြစ်အဲ့ဒါကြတော့မှတရားထုတ်ခြင်းနေတရားထုတ်ခြင်းနေလေဒါကတော့ဘုန်းကြီးတို့ဆရာတော်ကြီးတို့ကတွေ့ဘူးတဲ့အသက်80လောက်မှပြန်တော်မူသွားတဲ့ဆရာတော်ကြီးယောဂဝိညာဉ်တွေပြင်းထန်နှိမ့်ဆက်နေတော့လက်ဆင်းရုံပေါ်မှာကရင်ပေါ်မှာဝိညာဉ်တွေခံစားရင်းနဲ့ဒီဆရာတော်ကြီးကကြီးတယ်ခုနေကွာတဲ့ငါတရားကျင့်ရရင်သိကောင်းပါပဲဒီချိန်ကျရင်ကဒီချိန်မှာတရားကြည့်ဝင်ရရင်သိကောင်းပါပဲဆိုပြီးတော့ဆရာတော်ကြီးအဲ့ဒါညီညူရင်းနဲ့ပြန်တော်မူသွားတယ်เนาะကြိုတင်ပြီးတော့ကြင့်မထိုင်းရင်ဘုန်းကြီးတို့ပြိဿတကယ်အသေးအံဖြစ်နေတဲ့ချိန်ခါပြင်းထန်ခံစားနေတဲ့ချိန်ခါမှာကြင့်ဖို့လွယ်သေးလားမလွယ်ဘူးယောဂဝိညာဉ်တွေဆိုတာရှိနေတဲ့ဒီယောဂတစ်ခုနဲ့တရားမှာပဲပေယောဂာနဲ့သိရမယ်ဆိုတာကိုမသိနိုင်လို့ကြိုတင်ကကြင်ကြံအာထုတ်နေရလေဆိုကြည့်မြည်သည့်ချိန်ခါသိရမှာသိကြတိကြမသိနိုင်မြည်သည့်ချိန်ခါသိရမှာသေးကြတိကြမတိနိုင်ဤသည့်ချိန်ခါသေးရမှာသေးကြတိကြမတိနိုင်ဘယ်ချိန်ဘယ်ကာလကိုသေးရမယ်ဆိုတာကိုမတိနိုင်ပါမမှန်းနိုင်မတွန်းဆနိုင်ပါတွက်လို့ရလားကရေပုံရအားဖြစ်တော့ပြောတယ်ဗောလူသက်တမ်းဒီဘုန်းတော်ပြိတ္တ80ရှိတယ်85နှစ်ရှိတယ်ကုလူသက်တမ်းဒီ50တန်း60တန်း80တန်းတို့လို့တွက်ကြမှန်းကြပြောကြကဲအများစုနဲ့တွက်ရင်တော့ဟုတ်ကောင်းဟုတ်လိမ့်မယ်မှန်ကောင်းမှန်လိမ့်မယ်ပေါ့တဦးချင်းနေနဲ့ဘုန်းတော်ပြိတ္တတိတိကျကျသေးသေးချာချာအဲ့ဒီလိုတွက်လို့မှန်းလို့ဖြစ်ပါမလားမရဘူးတယောက်ချင်းစီနေနေကြတော့ဘယ်နေဘယ်ရဘယ်ကာလမှာပြင်းမဲဆိုတာကိုမသိနိုင်မမှန်းနိုင်ဘူးအဲ့တော့ငင်းစင်ကျင့်တာဒီကောင်းဆုံးပေါ့တေးကြတယ်ဟောမတေးကြဘူးလားကဲအခုကျင့်နိုင်လေအခုကောင်းနေပဲအခုတက်ရွယ်ငယ်တော့ကာလကျင့်တာ ड़ी ဆိုရင်ချိန်မီဝေးဘယ်ချိန်ပြင်းမဲရောက်လာလားကိုမအားကိုးရှိတယ်တရားရှိတယ်ညတော်အဖြစ်ဒီမှာကြောက်တယ်တရားမှာကြောက်ကြတယ်ဆိုတာဒီတရားမရှိလို့ဘောဘာမရှိကတရားမရှိတယ်ဆိုဘုန်းကြီးတို့ပြိဿတရားမှာတိတ်ကြောက်တာပဲ จ้าอาลาอันเนตีด้วยเลยเว้ยไอ้ลูกเนี่ยล้างยากติยောက်ยามะบัวติบ้ามาก้าวเสียไม่ရှိတော့บัวกูเลยไม่ก้าวไหนตีจริงเตียก็ไม่จ้องมะลันยินสั่นเยอองเนี่ยจุติงาเตียธรรมะจิตทายะเมရှင်ทมิงีก็นัตมิเด้งัดตีจริงเตียก็งัดตีจุติงาไม่มั่นไหนไม่ตั่วไหนกูนัตมิสึกกูเลยมาชินเลยล่ะก็บ่อยนูปริตากุฏิยะหันเตียจิตเลยล่ะหาน้อมบวชจะรู้สิณตมิดีเนี่ยฉันตาโกหลุจินโลณตมิดีเนี่ยเปล่าจินบ้าจินโลพอตีสึกกูမျိုးจิตเนี่ยโลตู้มาอตรีสิอะแล้วเจ้าตัวอ่ะยะหันเนี่ยน้อมขึ้นละแม้ฉันตาทุกข์โกตินดีหญ่อมั้งงาจิตนี่แม้อสาคุณเล็กสิบัวมาเปียวๆจี้หนีไล่ซ้ํามาเนี่ยต้อมาเนี่ยตีနိုင်เนี่ยก้มหมอมาเนี่ยตีနိုင်เนี่ยยีเด้มาเนี่ยตีနိုင်เนี่ยဘုန်းကြီးတို့ကိုယ်ခန္ဓာရောက်သွားတဲ့ယတ္တိတာကိုယ်ခန္ဓာရှိနေတဲ့ယတ္တိတာသည်သိနိုင်တဲ့နေရာပဲဘာလို့သိရတာလဲလို့ပြန်ကြည့်လိုက်လို့ရှိရင်ခန္ဓာရှိလို့သိရတာဘာလို့သိရကတိခန္ဓာအသက်ခန္ဓာတခုရလာပြီဆိုလို့ရှိရင်ဖြစ်ချင်းတရားဖြစ်လာပြီတဲ့နောက်ဘုန်းကြီးတို့ပြိဿဖြစ်ချင်းတရားပြည့်ရမှာပေါ့နော်ခန္ဓာကြီးရှိလို့ရှိရင်ဒီတိုင်းဘယ်သူမှနေလို့မရဘူးတိုင်းတာတစ်ခုထိသမချိန်တစ်ခုထိချိန်ကာလတစ်ခုထိနေပြီးရင်လည်းဒီရှိနေပြီးရင်ပျက်စီးရမယ်ပျက်စီးရမယ့်ခန္ဓာပြုတ်ကွဲပျက်စီးမယ့်ခန္ဓာသိကြရမယ့်ဒီခန္ဓာကိုပိုင်ဆိုင်ထားတဲ့သူမှန်သမျှသည်နေရာမရွေးသေးနိုင်တဲ့ချိန်မရွေးသေးနိုင်လေကဲအချိန်လေးဘုန်းကြီးတို့ပြိဿရွေးခွင့်ရှိရလားကဲနေရာလေးပဲရွေးလို့ရလားဒီနေရာမကြိုက်လို့ကိုယ်အိမ်မှာပဲကိုယ်သေးခြင်းလေးပြုတ်လို့မရကိုမျိုးကိုယ်ရွာမှာပဲကိုယ်ခေါင်းချခြင်းလေးကျွာလေးပဲကိုယ်ရွာလေးကိုမျိုးလေးသိဆွဲလန်းတယ်ကိုနေတဲ့အိမ်လေးသိသဘောကျတခြားမသိခြင်းဘူးငါအိမ်လေးမှာပဲငါသိခြင်းနဲ့ငါမျိုးလေးမှာပဲငါသိခြင်းနဲ့ငါနေတဲ့ရတ္တိသားမှာပဲငါသိခြင်းနဲ့ငါနေခြင်းနဲ့ပြောပေမဲ့လို့ဘုန်းတော်ပြိတ္တာတတိယကျင်းသေးဧကံတွက်ထားလို့မရဘူးမှန်းတာလို့မရဘူးเนาะဘယ်နေရာမှာလဲဆိုသိနိုင်တယ်တောင်ထိပ်ပေါ်မှာလဲသိနိုင်တယ်ခြံဝန်းထဲမှာလဲသိနိုင်တယ်ပင်လေသမုဒ္ဒရာမှာလဲပဲသိဆုံးကွယ်လွန်သွားနိုင်တယ်ပင်လေလေးလေးပဲတချို့သေးသွားတချို့တောင်ပေါ်သေးသွားချို့မျိုးမှာသေးတချို့တောမှာသေးမသိနိုင်တဲ့တရားမို့ဘယ်ချိန်မှာကလာသိရမယ်ဆိုတာကိုမသိပါဘူးဘယ်နေရာသိရမယ်ဆိုတာကိုမသိနိုင်ဘူးဒီအတွက်ကြောင့်ငါသည်တဲ့ကျွတင်ငါတရားဓမ္မကိုကျင့်နေသည်ကျွတင်ငါဘာလုပ်နေလဲကတရားကျွတင်ကျင့်တာသည်ဘုန်းကြီးတို့ပြိပတ်ကောင်းဆုံးအလုံးလို့ပြောရမယ်ပေါ့ဟာဒီတရားကျင့်တဲ့အလုံးသည်မလုံးမဖြစ်လုံးရမယ်အလုံးလို့လူတိုင်းလူတိုင်းဘုန်းကြီးတို့ခံယူထားကြတယ်နားလည်ထားကြဗုဒ္ဓဘာသာဝင်သူတော်စင်မှန်သမျှတရားလို့ဆိုတာလုံးဝမေးငါဆိုပြည့်စင်ကိုလိုမြတ်ကြီးကတရားလို့လုံခိုင်းနေတရားလို့လုံတာကိုသဘောကျတယ်တရားလို့လုံတာကိုတိုက်တွန်းနေငါကောင်းတာလုံးဝမေးကောင်းတဲ့လုံးလုံးဝမေးလို့ကောင်းတဲ့ရှိပြီမေးလို့လက်တွေ့ကောင်းထည်ပေါ်တဲ့နေရာကြတော့အားနေကြနောင်မနောင်မဆိုပြီးတော့ချိန်ဆိုင်ချိန်ဆွဲနေတာမများဘူးလားအဲ့တော့ကိုတတ်မှတ်ထားတဲ့အတိုင်းပေါ့ဘယ်နှစ်ဘယ်ရက်မှငါကြည့်မယ်ဘယ်နှစ်ကြမှကြည့်မယ်ဘယ်ချိန်မှကြည့်မယ်လို့သေချာပေါ့တွက်ဆလို့မကြည့်နိုင်ဘူးမမှန်နိုင်ဘူးတခြားတဲ့မှာသေမင်းခေါ်ရင်ချိန်မရွေးပါသွားလိမ့်မယ်သေမင်းတဲ့ဘုန်းကြီးတို့ချိန်နာတာမရှိဘူးဘယ်နှစ်ဘယ်ရက်မှခေါ်ငါအသက်ဘယ်လောက်တော့နေမယ်တရက်လောက်တူပေးပါအောင်နှစ်ရက်လောက်တူပေးပါအောင်တရက်မကျင်းရသေးလို့တစ်လလောက်တော့သိရှင်ရင်သေးတယ်တနည်းလောက်တော့နေကျင်သေးတယ်လို့ဈေးစစ်လို့ရောရလားတောင်းပန်လို့ရောရလားကဲစီးသမျှစီးသိမ့်နဲ့အကုန်ပုံပေးမယ်ဆိုပြီးတော့ပြီးလို့ရောရလားမရဘူးဘာမှမသိနိုင်ဘူးမမှန်းနိုင်ဘူးပေါ့ဆိုတည်ပြီးနောက်မှာဘယ်ရောက်မှာ เตจาติจาไม่ตีนายเตปีนองมาเตยองมาเตจาติจาไม่ตีนายเตปีนองมาเตยองมาเตจาติจาไม่ตีนายသေးသွားပြီတဲ့နောက်ပိုင်းမှာဘေဘဝကိုရောက်မေဘေဘုံဘေဌာနရောက်မေသိရလားမသိဘူးတဲ့ဘုန်းကြီးတို့လူတယောက်ပြေသွားပြီးရင်တိရစ္ဆာန်လည်းဖြစ်နိုင်တယ်လူလည်းဖြစ်နိုင်တယ်နတ်ပြည်နတ်ရွာကိုလည်းရောက်နိုင်တယ်ငရေလည်းကြာနိုင်တယ်တသိတရေပိတ္တာဘဝလည်းရောက်နိုင်တယ်မရောက်နိုင်ဘူးလားလူသေးပြီဘုန်းကြီးတို့တိရစ္ဆာန်ဖြစ်လာလိမ့်မယ်အများကြီးပဲ။တော့တိရစ္ဆာန်ဖြစ်သွားတယ်ဆိုတဲ့အကြောင်းလေးဒါတွေလေးပဲခဏခဏကြားရ။လူသေးပြီတဲ့အချိန်ကမှတချို့ကလူပြန်ဖြစ်တယ်။လူဝင်စားတွေပေါ့ပဲမြုပ်ပဲရွာပဲဒေသဘသူကတော့ဖြစ်လူဘဝကသေးလို့လူဘဝကိုပြန်ရောက်တယ်။ဒါလေးပဲကြားရသိရတာပဲ။တချို့တချို့ကြတော့လည်းပဲသေးပြီတဲ့အချိန်ကမှလည်းငရဲကြတယ်တချို့ကပိတ်တာဖြစ်တယ်ကျကုသိုလ်ကောင်းမှုကုသိုလ်တွေအာယုံပြုကဒါနကောင်းမှုကိုနှလုံးသွင်းကသိမယ်ဆိုရင်လည်းတပည့်နတ်ရွာရောက်နိုင်တယ်။သီလကောင်းမှုနဲ့သိသွားမယ်ဆိုရင်လည်းပဲနတ်ရွာဒုက္ခတိကိုရောက်နိုင်တယ်ဘာဝနာတရားပွားကံနဲ့သိဆုံးကွယ်လွန်မယ်တရားနှလုံးသွင်းသိမယ်ဆိုရင်လည်းတပည့်နတ်ရွာရောက်နိုင်တယ်။ဒါပေမဲ့လို့ဘေဟာမဘုန်းကြီးတို့ပြိဋ္ဌာမကျင်းသေးဘူးကျင်းသေးရဲ့လားအဲငါသိပြီးရင်လူပြန်ဖြစ်နိုင်မယ်လို့တထိတ်ချတွက်လို့ရလားအဲငါသိပြီးလို့ရှိရင်နတ်ပြည်ရောက်မှာပဲလို့ကျင်းတယ်ပြောနိုင်လားဘာမှမသိကြတဲ့အချိန်นี่မသိကြမရင်မရနေရတဲ့ဒီဘဝမှာတည်းသိကြတာတခုသည်ကြိုတင်ကတရားဓမ္မကျင့်မယ်ငယ်စဉ်ကာလတရားရှာမယ်ဆိုရင်သိကြတယ်ကောင်းဆုံးချိန်သိကြဆုံးချိန်ကငယ်စဉ်ကာလပေါ့နော်ကျွတင်ပြီးတော့အရွယ်3ပါးသတ်မှတ်ပြီးတော့ထားကြတော့ပထမရွယ်ဒုတိယရွယ်တတိယရွယ်ပထမရွယ်ကအနည်းစိတ်တွင်းဒုတိယရွယ်က50တွင်းပေါ့50ကျော်သွားလို့ရှိရင်တတိယရွယ်လို့အကျမ်းပြင်တယ်လို့ပြောနေကြတယ်အဲ့ဒီအချိန်မှာတချို့ကပထမရွယ်နဲ့ဒုတိယရွယ်မှာစီးပွားရှာရမယ်ပညာရှာရမယ်တတိယအရွယ်မှာဘာရှာရမလဲတရားရှာရမယ်အဲ့ဒီအယူဆမျိုးယူဆနေတဲ့အရွယ်မှာဘာရှာရမလဲတရားရှာရမေအဲ့ဒီအယူဆမျိုးယူဆနေတဲ့နတ်သမီးပေါ့ဒါစီတော့ကဘုန်းကြီးတို့ပြိဋ္ဌာန်အိန္ဒိယမှာဒီတိုင်းပဲလက်တွေ့လက်ကျင့်ကြတယ်ဒီတိုင်းပဲသူတို့ခံယူကြတဲ့50လောက်ကြီးရတာလောကစည်းစိမ်လောကချမ်းသာတွေခံစားစီးပွားရေးတွေလောက်သားသမီးတွေနဲ့နေအဲ့လိုနေပြီးတဲ့ခါကျလို့ရှိရင်အသက်50 60လောက်ကျလို့ရှိရင်တရားကျင့်ကြကြည့်ပြီဒီလောကဒီဘဝနေရမယ့်အချိန်ကကာလနေသွားပြီဒီတော့ကောင်းတဲ့လုပ်ပဲလုပ်မယ်တရားလုပ်ပဲလုပ်တော့မယ်ဆိုပြီးတော့တရားကျင့်ကြတာဒီများတယ်အဲ့တိုင်းလည်းပဲခံယူကြတယ်ပေါ့နောက်သမီးကလည်းပဲဒီအမြင်မျိုးနဲ့ပြောနေတာအသင်ညာသင်သည်တဲ့တရားဓမ္မကိုကျင့်ကြတယ်ဆိုတာဒီချိန်ဒီရွယ်ကျင့်ရမှာမဟုတ်ဘူးတရားကျင့်တယ်ဆိုတာဒီအသက်ကြီးမှကျင့်ရတာကဲသူပြောတဲ့စကားဘုန်းကြီးတို့ပြိဋ္ဌာန်မှန်ရဲ့လားလက်မခံနဲ့ကကြီးတဲ့သူနဲ့ငယ်တဲ့သူတကယ်တမ်းရှင်ပြီးတော့အားထုတ်လို့ရှိရင်တူပါမလားတူတော့ဘူးငယ်တဲ့သူအားထုတ်လို့ရှိရင်ကြမ်းကြမ်းမာမာတော်တော်လက်လက်ဖြတ်ဖြတ်လာလာတိညာနေလည်းပဲပွင့်လင်းနေတဲ့ချိန်ငယ်စဉ်ကာလမှာတရားရှာမယ်ဆိုရင်လည်းကြိုးစားပန်းစားကျင့်မယ်ဆိုရင်အများကြီးကိုခရီးရောက်နိုင်လေအသက်ကြီးသွားတော့အာယုန်တွေလည်းများပြီးအလုပ်တွေလည်းများပြီးစဉ်းစားစရာတွေကလည်းပဲတဘုံတစ်ကောင်းကြီးကိစ္စတွေကလည်းပဲများဆိုတော့တရားကျင့်မယ်ကြံလိုက်တရားနှလုံးသွင်းမယ်ကြံလိုက်ဟိုအကြောင်းရောက်ဒီအကြောင်းရောက်ဟိုအကြောင်းတွေ့ဒီအကြောင်းတွေ့ဟိုစဉ်းစားဒီစဉ်းစားနဲ့စိတ်တွေကမငြိမ်တော့ငယ်စဉ်ကာလမှာစဉ်းစားစရာလည်းနေသေးတယ်အာယုန်ကလည်းနေသေးတယ်ပေါ့ကျမ်းမှရေးချင်းတွေ့ကြည့်လိုက်လို့ရှိရင်လည်းလူငယ်နဲ့လူကြီးဘုန်းတော်ပြိဋ္ဌာန်ကျမ်းမာရေးတော့တူရဲ့လား ကဲလူငယ်ရလိုပဲကြည့်ကြည့်အဲ့ဒါနေလို့ကောင်းစားလို့ကောင်းသွားလို့လာလို့လှုပ်ရှားလို့ကောင်းဖြတ်လက်တဲ့တွက်လက်တဲ့ပေါ့လူကြီးကြတော့မသွားနိုင်ဘူးမစားနိုင်ဘူးအဲ့လိုမရဘူးနိုင်ကွာသွားအဲ့ဒါကြောင့်ရှင်သမိတ်တိတိတဲ့ငယ်စဉ်ကာလမှာတရားသမားကိုကျင့်နေတယ်နတ်သမီးငါသည်တရားသမားကိုကျင့်ကြံပွားများအားထုတ်နေတယ်ဆိုတာငါပြရမယ့်ချင်းခါကိုမသိနိုင်လို့ဒီကျင်တရားရောက်မလာခင်ဝင်မလာခင်မှာငါသည်တရားသမားကိုကြိုးစားကကျင့်နေတယ်တေချာကိုကျင့်နေသည်တကယ်လို့သာသင်ပြောသလိုစီစဉ်ချမ်းသာရင်းနဲ့နေမယ်ဆိုရင်တရားမကျင့်လိုက်ရရင်ဘယ်လိုလုပ်မလဲတဲ့တရားသာအာမထုတ်လိုက်ရရင်ငါအတွက်ရှုံးကြီးကိုရှုံးပါလိမ့်မယ်မြတ်စွာဘုရားရှင်ကိုရောမြန်ခေါ်ကြတဲ့တရားသမားသည်ကိုယ်တိုင်သိရမြင်ရမယ့်တရားတရားဟောတဲ့တရားသူဘုန်းတော်ပရိသတ်သူများပြောတာယုံရမှာလားကိုယ်တိုင်သိရမှာလားကိုယ်တိုင်သိရမဲ့တရားကိုဘုန်းတော်ပရိသတ်ကိုယ်တိုင်မကျင့်မဲနဲ့ညမှာလားသူများပြောတာတွေနားထောင်ပြီးတော့ဟုတ်တယ်ဟုတ်တယ်ဆိုပြီးတော့အဲ့ဒါဒီတိုင်းလက်ခံနေုံနဲ့ဘုန်းတော်ပရိသတ်ခရီးမရောက်သေးဘူးဒီတရားဓမ္မသည်ကိုယ်တိုင်သိမြင်ရမဲ့တရားပါနော်ခုချက်ချင်းကြည့်မယ်ကြမယ်အားထုတ်မယ်ဆိုရင်လည်းခုချက်ချင်းကိုကောင်းကျိုးပေးတဲ့တရားပါနတ်သမီးဘုရားရှင်ကိုရောင်မြတ်ကြီးခေါ်ကြတဲ့တရားသမားသည်အချိန်မရွေးကာလမရွေးကျူပေးတဲ့ကျူတရားတွေကိုဖြစ်စေတယ်ပေါ့ခုချက်ချင်းတကယ်ကြည့်ကြည့်တကယ်ကိုဘုန်းတော်ပရိသတ်ကောင်းကျိုးရတယ်အခုသေးသေးချာချာတစ်ချက်လေးရှုမှတ်လိုက်တာနဲ့တစ်ချက်လေးယုတ်လို့နံလို့ရှုမှတ်အထုတ်လိုက်တဲ့အချိန်ခါမှာပြန်တွေ့ကြည့်အဲ့ဒီအချိန်အဲ့ဒီခါမှာလောဘလေးကင်းနေပါကင်းနေတာဟာယုတ်ပဲဒါကနာမဲခန္ဓာကိုယ်နဲ့ဆက်ဆက်နေတာသည်ယုတ်တရားစိတ်နဲ့ဆက်ဆက်နေတာနံတရားလို့ရှုတဲ့အချိန်ခါမှာလိုချင်တဲ့လောဘစိတ်ဖြစ်သေးလားရှုတဲ့အချိန်မှာလောဘကင်းနေရှုလိုက်တဲ့တစ်ချက်ဒီလောဘကင်းသွားတဲ့အချိန်လေးယုံနာသမသင်္ကာရတွေကိုရှုမှန်ပွားများနေတဲ့အချိန်ခါကာလမှာဒေါသတရားတွေလည်းကင်းနေတယ်။ဘာကင်းနေလဲ။ဒေါသတွေလည်းကင်းနေတယ်။မရှုဘဲနဲ့နေတဲ့အချိန်ကဒေါသဖြစ်ခြင်းဖြစ်တယ်။စိတ်ရဲ့အလိုမကျတာတွေမကျေနပ်တာတွေစိတ်တိုင်းမကျတာတွေဖြစ်ခြင်းဖြစ်နေတယ်။ဒေါသတရားတွေကင်းမြင်နေဆိုရင်လည်းယုတ်နံဓမ္မသင်္ခါရတွေရှုမှတ်နေရမေရှုနေတဲ့အချိန်ခါဒေါသကင်းတာသိကြတယ်ပေါ့ဒီတရားကယုတ်တရားဒီတရားကနံတရားလို့သိကြသိမြင်နေတဲ့သူသည်မောဟလေကင်းနေပါကင်းလေမောဟဆိုတာမသိတာယုံမှန်းလည်းမသိနံမှန်းလည်းမသိယုံနာသမားသင်္ကာရတွေကိုပမ်းမညာမမတိတဲ့မောဟအဲ့ဒီမောဟကစိုးစုံပဲလူတိုင်းမှာဖြစ်များဆုံးပဲကိုတတိလိထားပြီးတော့ကြည့်လိုက်တဲ့အချိန်ကကြတော့ဒီတရားကတော့ယုတ်တရားပါလားဒီတရားကတော့ဉာဏ်တရားပါလားလို့သိလားမြင်လားရင်မောဟကင်းနေဒီတော့ရှုမှတ်တဲ့တစ်ချက်ရှုစိတ်လေးတစ်ချက်မှာလောဘလေกินနေဒေါသလေกินနေမောဟလေกินနေပေါ့လောဘဒေါသတွေမောဟတွေဘုန်းတော်ပရိသတ်กินသွားတဲ့အချိန်ဒီမှန်တကယ်တွက်ကြည့်ရင်အဲ့ဒါချမ်းသာတဲ့အချိန်ပဲလူတွေကိုနှိပ်စက်နေတာလောဘကြောင့်ဒုက္ခရောက်နေကြတယ်ဒေါသကြောင့်ဒုက္ခရောက်သွားကြတယ်မောဟတရားတွေကြောင့်ဆင်းရဲမျိုးစုံတွေ့ကြုံနေတယ်လောဘဒေါသမောဟกินနေတဲ့သူသည်ချမ်းသာဒုက္ခကိုရတဲ့သူအဲ့တော့ဒီတရားတော်ဒီချက်ချင်းချင်းချက်ချင်းအကျိုးပေးတယ်ပေါ့ဒီတရားဓမ္မသည်လာလက်ဇမ္မာရှုလက်ဇမ္မာတိရိစ္ဆာန်ကကိုလာလက်ရှုလက်ပါလို့ဖိတ်ခေါ်သင်းတဲ့တရားပါပဲအတုသင်းတဲ့တရားပါပဲလက်တွေ့ပြနိုင်တဲ့တရားဘုရင်တို့အပြောလေးနဲ့အဲ့ဒီလိုလောက်ရတယ်ဒီလိုမြင်လိုက်မယ်ဒီလိုမဟုတ်တကယ်ချင်းချင်းရင်တကယ်သိတယ်တကယ်မြင်တယ်တကယ်အားထုတ်မယ်ဆိုရင်လည်းတကယ်ကိုကောင်းမွန်တဲ့တရားတကယ်ကိုချမ်းသာဒုက္ခကိုပြစ်စေတဲ့တရားပညာရှိတဲ့ကိုယ်တိုင်အသီးသီးကိုတွေ့မြင်ရတဲ့တရားစိတ်ထဲမှာ ဆွေမြေနေအောင်ဆောင်းလာသည်နှင့်တရားစိတ်ထဲဆွေနေအောင်ဆောင်းထားရအလုပ်ရမယ်ဆောင်းထားရမယ်ဟာဒါလေးကအရေးကြီးတယ်ဒါလေးတော့ဖြင့်ငါမှမရှိရင်မဖြစ်ဘူးဆိုပြီးတော့ခွင်းတို့အရေးကြီးတဲ့ပစ္စည်းတွေလွယ်တကူရနိုင်အောင်ကိုယ်နီးနားမှာရှာထားကြတယ်ဆောင်းထားကြတယ်ပေါ့ထို့တူပါပဲဒီတရားသမားကြီးတဲ့ကိုယ်နဲ့မကွာဆောင်းထားရမယ့်တရားပါလို့ထားရကိုယ်နဲ့မကွာယူသွားရမယ်ကိုယ်နဲ့မကွာဆောင်းထားရအဲကျောင်းမှာကြတော့ကျင့်မယ်အိမ်ကြောင်ရောက်ရင်မကျင့်တော့ဘူးတလို့မဟုတ်ထိုင်နေဆုံးတော့ငါတို့ကျင့်မယ်ထိုင်ရကားထိုင်ရင်လည်းဒီတရားကျင့်စရာမလိုဘူးတလို့လည်းမဟုတ်သေးဘူးချိန်မရွေးနေရမရွေးမာတဲ့ကျင့်နိုင်ရမယ့်တရားကျင့်ရမယ့်တရားကတတိလေးထားရင်လည်းတတိလေးထားလိုက်ပြီးတော့သွားရင်လိုက်လေရှုမယ်စားတော့ရင်လေရှုမှတ်နေရမယ်နောက်ဆုံးဘုန်းကြီးတို့အိပ်မပြောခင်လဲလျောင်းနေတဲ့ချိန်ခါမှာလေးပဲရှုမှတ်နေရမယ်တဲ့အရေးကြီးတဲ့ပစ္စည်းဥစ္စာကိုတဲ့ကိုနဲ့မကွာမပြတ်ဆောင်လာသလိုအရေးကြီးတဲ့ဒီတရားဓမ္မကိုလေကိုနဲ့မကွာဆောင်းသားရမေကိုနဲ့မကွာဘာလို့ရမေဆောင်းသားသည်နှင့်တရားပဲတဲ့နတ်သမီးဒါကြောင့်ငါသည်ကြိုးစားကားကြည့်နေသည်အဲ့လိုအရေးကြီးတဲ့တရားတကယ်ကိုမကြည့်မကြည့်ကျင်ရမေတရားဆိုတော့မကြည့်မီပဲနဲ့အချိန်မကုန်သွားပါစေနဲ့အချိန်မလွန်ပါစေနဲ့ဟာနောင်ကြတော်မှနောင်တတွေမရစေနဲ့လို့ငါသည်ငယ်စဉ်ကာလမှကြည့်နေသည်ဒီချိန်မှာကျင့်ငယ်စဉ်ကာလမှာကျင့်နေပထမရွယ်မှာဘုန်းကြီးတို့ပြိဋ္ဌာန်ကျင့်နိုင်ရင်အကောင်းဆုံးပေါ့ပထမရွယ်မှာမကျင့်နိုင်ရင်ဒုတိယရွယ်ကျင့်တာကောင်းတယ်ပေါ့ပထမရွယ်လည်းမကျင့်ပြဘူးဒုတိယရွယ်လည်းအာမထုတ်ပြဘူးဆိုရင်လည်းတတိယရွယ်မှာမကျင့်မနေကျင့်ရမယ်တရားပါရွယ်သုံးပါးတစ်ပါးပါမှာတော့ကျင့်မဖြစ်မနေကျင့်နေရမယ်ပွားနေရမယ်အဲ့တော့ရှင်သမိတ်ကြီးပြောလိုက်တဲ့တရားအထုတ်ရတဲ့အကြောင်းဘာကြောင့်တရားကျင့်ရလဲဆိုလို့ရှင်းပြတဲ့စကားနတ်သမီးသဘောကျသွားအဲ့တော့ရှင်ပြရတဲ့ဒါထက်နည်းနည်းပို့ပြီးတော့ပြောပါဦးဒါသက်ကိုထက်ချက်ပြီးတော့တပည့်တော်မှသိပြစီဆိုတော့ဟောယဟန်အပိလေခုမှသာသနာပေါ်ကိုရောက်ခါစားတရားကျင့်ခါစားတရားလည်းမသိသေးမမြင်သေးတော့နတ်သမီးတဲ့ငါသည်ခုမှစတဲ့ငါကြည်ကြံနေသူဖြစ်ပါလေအထုတ်နေသူဖြစ်ပါလေသာသနာ့ဘုံကိုဝင်ရောက်ခါစယဟန်သစ်တစ်ပါးဖြစ်ပါလေအဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေအခြေတဝင့်သင်ငါမရှင်းပြနိုင်သေးဘူးမပြောပြနိုင်သေးဘူးတကယ်လို့သာသင်သိကျင်တဲ့စိတ်ဝင်စားတယ်ဆိုရင်ဘုရားရှင်ကိုရောမြတ်ကြီးတန်ကိုလျှောက်ပါမြတ်စွာဘုရားကိုမေးလျှောက်ပါဆိုတော့ရှင်ဘုရားတဲ့တပည့်တော်မှပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်တပည့်တော်များတို့ကဘုံတကူနေတဲ့နတ်သမီးပါဗျာ။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့မိဘမှာတဲ့တကူရှိတဲ့နတ်တွေအစဉ်အမြဲချမ်းရံနေကြပါလေ၊စီကပ်နေကြပါလေရှင်ဗျာ။အဲ့တော့ဘုံတကူကြီးတဲ့နတ်တွေကြားတပည့်တော်တိုးဖို့ဆိုတာမလွယ်ပါဘူး၊ဝင်ရောက်ဖို့ဆိုတာခက်ပါလေ။အရှင်ဘုရားပဲမြတ်စွာဘုရားကိုမေးလျှောက်ပေးပါရသမြတ်ရှိကိုရောမြတ်ကြီးဖြေကြမဲ့ဖြေကိုတပြည့်တော်မှာတည်လိုပါတယ်တရားနာခြင်းပါလေပြောလိုက်တော့ရှောက်လိုက်တော့အရှင်သမီးကြီးကကောင်းပြီအဲ့လိုဆိုလို့ရှိရင်တရားကျင့်ရတဲ့အကြောင်းဘာကြောင့်တရားကျင့်ရလဲဆိုတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုငါထပ်ပြီးတော့မေးလျှောက်ပေးမယ်သင်အနည်းနာကနေပြီးတော့တရားနာဖို့ဆိုပြီးတော့ပြောကြောင်းပြန်သွားမြတ်စွာဘုရားကိုရှောက်ထားတယ်သစ္စာဖျားဒီပုံဒီနည်းပါပဲနတ်သမီးတယောက်နဲ့တွေ့လို့အဲ့နတ်သမီးကဘာကြောင့်တရားကျင့်နေကြလဲလို့မေးလို့တပည့်တော်မှတပည့်တော်ကဒလလလဖြေခဲ့ပါတယ်ဗျာသူကအခြေတဝင်းသိကျင်သေးတယ်ဆိုလို့ခုလျှောက်ထားတာပါဆိုတော့ဘုရားရှင်ကဖြေပြီးတင်ဟန်နဲ့ဘာကြောင့်တရားတော်မှကျင့်ရပါသလဲဆိုရင်လေခန္ဓာ၅ပါးကိုအမှန်တိုင်းသိအောင်ကျင့်နေခန္ဓာရဲ့သဘောကိုသိအောင်ကျင့်နေပါသဘောခန္ဓာရဲ့သဘောကိုဘုန်းကြီးတို့ပြိဿမှာလူတိုင်းလူတိုင်းပိုင်းဆိုင်ရရှိတဲ့ခန္ဓာလူတိုင်းမှာရှိနေတဲ့ခန္ဓာ ကလူတိုင်းမှာကိုယ်ခန္ဓာကိုမရှိဘူးလားဒီခန္ဓာရှိတယ်ရုပ်ခန္ဓာနဲ့နာမ်ခန္ဓာခန္ဓာဘယ်နှပါးရှိရုပ်တရားနဲ့နာမ်တရားဒီအခုပြင်ပကနေပြီးတော့မြင်ရတဲ့ထိတွေ့နိုင်တယ်ဆိုတာကရုပ်ခန္ဓာအသိစိတ်ခံစားမှုခံစားချက်ဆိုတာကဘုရားပြိဿဘာခန္ဓာနာမ်ခန္ဓာဘုရားရှင်ကိုယ်တော်မြတ်ကြီးကဖြေတယ်များသောအပြင်လောကမှာရှိနေတဲ့သူတွေသည်ဟောဒီလောကထဲမှာနေကြတဲ့သူတွေသည်ဒီခန္ဓာကြီးကိုငါသူတစ်ပါးယောက်ျားမိန်းမရေလို့ထင်မှားနေကြတယ်မြင်မှားနေကြတယ်ခန္ဓာလို့နားမလည်ဘူးငါသူတစ်ပါးပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမအဲ့လိုမြင်နေကြအမှန်တကယ်ဘုန်းကြီးတို့ပြိဿငါသူတစ်ပါးပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမဆိုတာရှိသလားလို့ပြန်ကြည့်လိုက်လို့ရှိရင်တကယ်မရှိဘူးเนาะတကယ်မရှိဘူးနာမည်အဖြစ်တော့ရှိတယ်ပေါ့ခေါ်ဝေါ်အဖြစ်သာရှိအခေါ်အဖြစ်တော့ရှိပေမဲ့လို့အမှန်တကယ်ကြည့်လိုက်လို့ရှိရင်ရှိရလားဘယ်နေရာငါလေငါဆိုတာခေါင်းလားကိုယ်လားလက်လားခြေတော့လားလိုက်ကြည့်လိုက်ကိုရင်ကစိတ်ပိုင်းတစ်ခုချင်းတစ်ခုချင်းကိုတန်ငါလာတန်ငါလာလို့ဘုရားပြိသတ်မီးပြီးတော့ကြည့်ထုတ်ကြည့်ငါဆိုတဲ့နေရာတွေ့ရလားဒီနေရာမှာငါလို့သတ်မှတ်လို့မရဘူးဒါအောင်ငါပဲလို့ပြောလို့မရဘူးကဲသူလို့သာပြောနေကြတယ်ဗမာလဲသူဆိုလို့ရှိရင်ရှာလို့ရလားမရဘူးယောက်ျားမိန်းမလို့သာခွဲကြနေကြတယ်ဘယ်ဟာယောက်ျားလဲဘယ်ဟာမိန်းမလဲပြောစရာမရှိဘူးတဲ့အမှန်တကယ်ရှိနေတာဒီခန္ဓာ၅ပါးသာရှိတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ယုံနဲ့နံခန္ဓာသာရှိပါတယ်။ယုတ်ခန္ဓာနဲ့နံခန္ဓာအဲ့ဒါကတကယ်ရှိတာပေါ့။ကိုယ်ပိုင်းတော့ပြိတ္တမှာကိုယ်ဆိုတာလေးပဲတည်တည်ဆန်းဆန်းမရှိဘူးလား။စိတ်ဆိုတာလည်းမရှိဘူးလား။အဲ့ဒါခန္ဓာပဲ။ကိုယ်ဆိုတာဒီဘာခန္ဓာ။ယုတ်ခန္ဓာစိတ်ဆိုတာဒီနံခန္ဓာတကယ်ရှိတဲ့တရားကဲတကယ်ရှိတဲ့တရားကိုဘုန်းတော်ပရိသတ်ကတကယ်ကိုမသိသေးဘူးဒီခန္ဓာကြီးနဲ့မကွဲတမ်းနေလာကြတဲ့မွေးတွေကဒီခန္ဓာနဲ့ကိုတစ်သက်လုံးပေါင်းပြီးတော့နေတယ်ကိုယ်မှရှိနေတဲ့ခန္ဓာအကြောင်းကိုဘယ်လောက်သိသလဲဆိုရင်လည်းနည်းနည်းမှကိုမသိပါဘူးသိရလားကိုယ်အကြောင်းကိုကိုမသိဆုံးပဲတရားကြောင်းနေကြတော့ဟာဘသူကတော့ဘလို့ပဲဘသူကတော့ဘလို့ပဲဘသူကတော့ဘာဖြစ်နေတယ်ဘသူကတော့ဘာလုပ်နေတယ်ဒါဟောတော့စိတ်ဝင်စားနေကြည်ကြတယ်တိကြတယ်ပေါ့နော်ခန္ဓာရဲ့အကြောင်းကိုလည်းတိသူနေတယ်ကိုယ်ခန္ဓာအကြောင်းကိုကိုမသိပါဘူးကိုယ်အကြောင်းကိုမသိကိုယ်ခန္ဓာရဲ့သဘောကိုမသိတဲ့အချိန်ကမှအမှန်ကိုအမှားထင်တယ်အမှားကိုကြတော့အမှန်ထင်တယ်အမှန်ကိုဘာထင်သွားအမှထင်သွားတယ်အမှကိုကြတော့အမှန်ထင်လေကဲအဲ့တော့အမှအမှဒီလွဲစော်နေတဲ့သူဒီဘုန်းကြီးတော်ပြိဿအမှန်တရားမြင်မှမလားအမှန်တရားမမြင်ဘူးတရားသမားကိုကြည်ညာပွားများအားထုတ်နေတယ်ဆိုတာဒီအမှန်တရားတွေကိုသိမြင်ဖို့အရှိတရားတွေကိုနားလည်သဘောပေါက်ဖို့တကယ်ရှိတဲ့ယုံနဲ့နဲ့တကယ်ဖြစ်နေတဲ့ဒီယုတ်တရားနဲ့နတ်တရားရဲ့အခြေအနေဒါကိုကြွယ်ကြွယ်ပြားပြားသေးသေးချာချာသီနာလေဖို့တရားဓမ္မကျင့်နေစေမှန်တရားကိုသိဖို့ကျင့်နေဘာတရားလဲကဲကိုဘိန်းတော်ပြိတ္တဘာတရားရှာနေတာအမှန်တရားကိုရှာနေကြဘိန်းတော်ဘုရားလောင်းတော်သိတ္တမင်းသားပါရမီ7ပါးပြား30ဖြည့်ကျင့်ရတဲ့လေးသိချင်းနဲ့ကဘာတသိန်းဒီကလာတွင်မှာတရားဓမ္မကိုကြိုးစားကရှာနေတယ်ကြိုးစားကကျင့်နေတယ်ဆိုတာဒီလည်းပဲအမှန်တရားကိုရှာဖွေနေတာကကြောင်းနေတိုင်းတိုင်းဒုက္ခလစရိယကျင့်နေတောထွက်ပြီးတော့ပိုင်ဆိုင်မှုတွေကုန်စွန့်ပြီးတော့တောထဲတောင်ထဲတရားဓမ္မကျင့်နေဆိုတာလေအမှန်တရားကိုရှာနေတာဘာတရားရှာဘာလို့အမှန်တရားရှာရလဲအမှန်လောကထဲမှာနေနေရလို့ပေါ့မာလောကထဲမှာပဲအမှန်ကိုမသိမမြင်နေတော့နေခြင်းသလိုနေတယ်ပြောခြင်းသလိုပြောတယ်မှားခြင်းတိုင်းမှားနေကြတယ် ကိုယ်စိတ်တွေကတော့ပြစ်တာအဟုတ်ပဲအမှန်ပဲအကောင်းပဲပေါ့တွက်နေတာပဲဒါပေမဲ့လို့မှန်တကယ်ကြည့်လိုက်ရင်အမှားတွေသာမြားနေတဲ့ဘဝကဲကိုကကောင်းတယ်လို့တွက်ဆသားတာဒီလေးပဲအမှန်တကယ်ကောင်းတာမဟုတ်အဲကိုကနေပြီးတော့ဒါတကယ်ကိုတန်ရစီရလို့ထင်တာဒီလေးပဲတန်စီရစီရမရှိစွဲလန်းစီရလို့စွဲလန်းနေကြတာဒီလေးပဲတကယ်ကိုစွဲလန်းစီရမဟုတ်ပါဘူးအဲ့တော့အမှန်တရားကိုသိမြင်အောင်တရားသမားတွေကိုကျင့်နေရတယ်ဘာသိအောင်လဲအမှန်တရားကိုသိမြင်အောင်ဘယ်အမှန်တရားလဲခန္ဓာရဲ့အမှန်တရားဘယ်အမှန်လဲကဲခန္ဓာရဲ့အမှန်တရားကိုဘိန်းတော်ပရိသတ်ပြန်ကြည့်လိုက်တဲ့အခါမှာခန္ဓာတွေမှာကောင်းတာရှိရဲ့လားဘာမှသက်သာတာမရှိဘူးတန်ရစရာနှစ်သက်စရာလို့ရှိရဲ့လားအမှတရားနေသက်စရာလည်းမရှိဘူးခန္ဓာကညောင်းလိုက်ဒီနာကနာလိုက်ထုံလိုက်ကျင်လိုက်ကြိုက်လိုက်နဲ့ခန္ဓာကြီးသည်တရားပြနေတယ်ခန္ဓာကြီးဘုန်းကြီးတို့ပြိဋ္ဌာန်ကိုဗာပြတရားပြနေတယ်နော်ကောင်းတယ်လို့ပြလားမကောင်းလို့ပြကိုထင်တာကကိုယ်ခန္ဓာသည်ကောင်းတဲ့ခန္ဓာပေါ့နော်ဒီလိုတွက်ထားတာပဲဒီလိုပဲယူဆထားတာပဲတည်တည်ချာချာကြည့်လိုက်တော့ကောင်းတာလေဘာမှမရှိပါမမကောင်းဘူးကိုနာကနာဒီနာကနာဟိုနီယာချင်းဒီနီယာချင်းဟိုနီယာကြိုက်ဒီနီယာခဲနဲ့အမြဲတမ်းနှိပ်စက်နေတဲ့ခန္ဓာဘာလို့တဲ့ခန္ဓာနှိပ်စက်နေတယ်တရားမကျင့်ခင်တော့ဘိဒ္ဓပရိသတ်ဒီခန္ဓာကြီးနှိပ်စက်တယ်ဆိုတာကောသိရလားဒီခန္ဓာကြီးဒီလိုဒုက္ခတွေပြီးနေတယ်လို့ကောသိလားမသိဘူးအမှန်ကိုမသိမမြင်မဲနဲ့ဖြစ်နေတာအခုတရားကျင့်လိုက်တော့မှအမှန်တရားတွေတိလာတယ်။ဩနှစ်သက်စရာလည်းမဟုတ်ဘူး။တမဲစရာလည်းမဟုတ်ပါဘူး။တာယာစရာလည်းမရှိဘူး။အစင်းမြေဒုက္ခပင်နေတဲ့ခန္ဓာရဲ့လို့တိလာမြင်လာတာသည်အမှန်တရားကိုမြင်လာတာ။ဘာမြင်လာလဲ။အမှန်ကိုမြင်လာတာ။ဒုက္ခမြင်နေဆိုတာဘုရားတို့ပရိသတ်အဲ့ဒါဝမ်းမနေနဲ့ဒီခန္ဓာကြီးဒုက္ခပင်နေတယ်လို့တိလာတာသည်အမှန်မြင်တာပဲ။ဒီခန္ဓာကြီးမကောင်းဘူးလို့သိလာတာသည်အမှန်မြင်တာလားအမှန်မြင်တာလားအမှန်မြင်တာကောင်းတယ်လို့ထင်နေတာသည်အမှန်တော့အဲ့ဒီအမှားတွေကိုပယ်ဖြောင်းနိုင်ဖို့အတွက်ခုဘာလုပ်နေရလဲတရားဓမ္မတွေကိုကျင့်နေရတယ်ဒီဒုက္ခဆင်းရဲတွေဒီတရားကိုကျင့်မှပြင်မယ်ဒုက္ခဆင်းရဲတွေကလွန်မြောက်အောင်ကျင့်ကြံရမယ်ဆင်းရဲဒုက္ခကလေလွတ်ချင်လို့တရားကျင့်တယ်ပေါ့ကဲဒုက္ခတော့သိနေပြီမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒုက္ခဖြစ်တယ်လို့ပြောပြီးတော့ဒီမှာတင်ရထားတာမဟုတ်ဘူးဒုက္ခလွတ်ချောင်းဆိုတာကိုလည်းပဲပြတယ်ဘလို့နေပါဘလို့တိုင်းပါဘလို့ကျင့်ပါဘလို့နှလုံးသွင်းအတုပါလို့ဒုက္ခဆင်းရဲလွတ်ရလွတ်ချောင်းကိုလည်းဘုရားရှင်ကိုယ်တော်မြတ်ကြီးသည်နိဗ္ဗာန်လမ်းပြဆူဆုံးမှခဲ့ပါတယ်ဒီအတွက်ကြောင့်တရားဓမ္မကိုကျင့်နေတယ်ခုဘာကြောင့်တရားကျင့်လေဒုက္ခလွတ်ခြင်းလို့ဘာလွတ်ခြင်းလဲကဲအခုကြုံနေတဲ့ဒုက္ခမျိုးဘုန်းကြီးတို့ပြိဿနောက်တစ်ခါထပ်ယူပါဆိုလို့ရှိရင်လိုချင်သေးလားကဲဒီဒုက္ခမျိုးကြုံအောင်မေဟောဒီဘဝမှာလည်းကြုံလိမ့်မယ်နောက်ဘဝမှာလည်းကြုံလိမ့်မယ်ဘဝစက်တိုင်းဘဝစက်တိုင်းမှာတဲ့ဒီဒုက္ခဆင်းရဲတွေရှိနေတယ်လို့အမှန်တကယ်သိမြင်တဲ့သူဒုက္ခကိုကြောက်လန့်တဲ့သူဒီဒီဆင်းရဲမျိုးမလို့ခြင်းဘူးဒီဒုက္ခမျိုးမလို့ခြင်းဘူးမြတ်စွာဘုရားကခုဒီနတ်သမီးသိဖို့အတွက်ခန္ဓာရဲ့ဖြစ်မှန်ခန္ဓာရဲ့သဘောမှန်ကိုသိအောင်ကြင်ကြံပါလို့ဟောနေတာပြောနေတာတတ်သမီးဘုန်းတော်ပရိသတ်သူသိခြင်းနဲ့မေခွန်းပေါ့သူနားလေခြင်းနဲ့အဖြစ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုယ်တိုင်ကပြီးပြီရှင်သမီးကြီးကတော့ပြောသွားလေတင်းရမယ့်အချိန်ကိုမသိလို့ကျင့်တယ်ပေါ့ခုဘုရားရှင်ကိုယ်တော်မြတ်ကြီးပြီးလိုက်တဲ့အချိန်ကဘုန်းကြီးတော်ပရိသတ်ပို့ပြီးတော့တိကျသွားတယ်ခန္ဓာရဲ့ဖြစ်မှန်ကိုသိအောင်ကျင့်နေတာခန္ဓာရဲ့ဖြစ်မှန်ကိုမသိမမြင်တဲ့သူဒီဆွဲလန်းမှုတွေရှိနေလိမ့်မယ်မာမာနတွေရှိနေလိမ့်မယ်ကဲအမှန်တရားမသိတဲ့သူဆွဲကျင်တိုင်းဆွဲနေမယ်ပေါ့ငါနဲ့ငါသာနိုင်စရာငါသာလေးတက်တဲ့ငါသာလေးမြတ်တဲ့ငါပဲနားလေတယ်ငါပဲကောင်းတဲ့သူလို့မာနတွေဝင်နေလိမ့်မယ်ငါ့ အသူကတော့ငတ်တဲ့တော်တဲ့သူကတော့ငတ်တဲ့မြတ်နေသူကတော့ငတ်နဲ့တန်သူလို့နှိုင်းရှင်မှုတွေရှိနေလိမ့်မယ်ဘာမှနှိုင်းရှင်နေရမရှိဘူးတဲ့ဒီခန္ဓာကြီးကဘုန်းကြီးတို့ပြိဿာဒုက္ခခန္ဓာဘာခန္ဓာလဲကဲဒုက္ခဆိုတာသိရင်ဒီဒုက္ခတွေကိုလက်ခံထားရမှာလားဒုက္ခလွတ်ကြောင်းရှာရမှာလားဒုက္ခလွတ်ကြောင်းရှာတဲ့အနေနဲ့တရားကျင့်နေနော်ကိုပြောနေကြတာပဲဒုက္ခများလိုက်တာဒုက္ခများလိုက်တာအဲဒီလောကနေရတာတေဒုက္ခများတာပဲဒီသာသမီတွေတေဒုက္ခပေးတာပဲအာဒီစီဝါရေးတွေကလည်းပဲဒုက္ခပဲဒီလူမျိုးရေးတွေကလည်းပဲဒုက္ခပဲဆိုပြီးတော့ဘုန်းကြီးတို့ပြိတ္တာဒုက္ခလွတ်တာပါဇက်ကပြောပြီးတော့ဒုက္ခလွတ်ကြောင်းမရှာပြစ်ဘူးပေါ့ဒုက္ခလွတ်ကြောင်းမရှာရင်ဒုက္ခနေတွေကလွတ်ပါမလားအဲ့တော့ကိုတရားကျင့်တာဘာလို့ဖို့ဒုက္ခလွတ်အောင်နော်ဒုက္ခလွတ်ကြောင်းတရားတွေကိုရှာကျင်လို့ကျင့်နေအဲ့လိုခေါ်ပြလိုက်တော့မှနတ်သမီးကသဘောပေါက်ပါတယ်မြတ်စွာဘုရားတပည့်တော်နားလည်ပါပြီမြတ်စွာဘုရားတပည့်တော်သဘောပေါက်ပါပြီမြတ်စွာဘုရားမကောင်းတဲ့အလုပ်ကိုရှောင်ကျင်ကကောင်းတာကိုသာပြုရမယ်လို့တပည့်တော်နားလည်ပါပြီသိလာပါပြီမြတ်စွာဘုရားကဲမကောင်းမှုဆိုရင်ရှောင်ရမယ်ကောင်းမှုဆိုရင်ပြုရမယ်ပေါ့နော်ကောင်းတဲ့လို့ဆိုလို့ရှိရင်ပြုလို့ရမယ်တဲ့မကောင်းတဲ့လို့ဆိုရင်ရှောင်ကျင်ရမယ်စိတ်ကောင်းသားရမယ်ဆိုတာကိုတပည့်တော်နားလည်ပါပြီသိပါပြီမြတ်စွာဘုရားတရားဓမ္မဆိုတာဒီချက်ချင်းကျင်ရမယ်ဆိုလို့တပည့်တော်မှနားလည်ပါပြီမြတ်စွာဘုရားချိန်ဆရမှာလားချက်ချင်းလောက်ရမှာလားချက်ချင်းလောက်ရမယ်ဒီလောက်ဒီတကယ့်ကိုမဖြစ်မနေလောက်ရမယ်လို့အပေါ်လုံးမဟုတ်ဘူးတကယ့်ကိုလိုအပ်တဲ့အလုပ်လို့ဘုန်းကြီးတို့ပြိဋ္ဌာန်နားလေသဘောပေါက်ပြီးတော့ကြင့်ကြံပွားများအထုတ်မယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေမရဘူးလားအဲဒုက္ခတို့ကြောင့်ဒီလေတွေ့ပါလိမ့်မယ်မဟုတ်ခင်မနာခင်မသိခင်မှာကြိုတင်ရှာထားတဲ့တရားဓမ္မတွေကိုကောင်းကျိုးချမ်းသာတွေပြေးပါလိမ့်မယ်လို့အဲ့လိုအသိနဲ့ကြင့်ကြံပွားများအထုတ်နိုင်ကြသဖြင့်ဒုက္ခခတ်သိငြိမ်းရမှန်းမြတ်နိဗ္ဗာန်ကိုနင်းမြန်စွာလေကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုတ်နိုင်ရပါစေကုန်သတည်းလို့ဆုတောင်းရင်းလည်းပဲတရားဓမ္မဤကုန်းချုပ်ကြစို့ဗောဓိယပစ္စယဟောတုဣဒံသောပုညမင်္ဂလံပုညဘာကံတုလည်းပန္တုပမောတံတုသာတိဝကာနောမိမသာကြည်ပါရမီယင်ကျူးဇာနိတုသတော်စဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာများဩဝါကိုနာဂမသပြန်ဟောကြား၍ပွားများကြည်ကြံဖမ္မံจุကောအတောရသည်ကုသိုလ်ပုံညမင်္ဂလာသည်ဗောဓိယသစ္စာလေးအင်ခန္ဓာစဉ်ကိုပြန်ရှင်သုခုထဘုရင်တံဗောဓိဉဏ်ဤဣစယဥပနိတယမြတ်သည့်ပြည့်မောချရာကြောင်းကောင်းမြတ်တဲ့တောက်ပန်သည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဣရံပုံညဘာကိသဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမသပြန်ဟောကြား၍ပွားများကြည်ကြံဘာမံจุကောအတယတိကုသိုလ်ပုံညမင်္ဂလာယိပုဗ္ဗကကိုလေသာဒေဝကကဘာမနေသမျှဝိနည်းများစွာတတဝါနန္ဒမန္တမျှတို့သည်သူလည်းပန်သူရှင်လန်းကြည်မြဝါကွမ်းပုံစီတဲ့တကဲ့သို့ဒီဒီငွေစိတ်မှာထုံးလျက်အိဋ္ဌယုံတွေ့သူလုံးမောကြည်နုကိုပိုင်ရယူနိုင်ညပါစေကုန်သတည်းသူလာတာကိုစီကိုစီလုံးကြီးရဲ့จิตာရှင်ပြုံးအလုံးမြတ်သူရယူရကုန်ပြီ၍ပမောတံသူကိုစိတ်နှပြလွိစားပြီးပြေငါကျွင်မဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါပမောတံသူလူပြည်ဓမ္မကနပြည်မှာဆက်သွယ်လျက်ထဲ့နေမြမခြင်းလုံးမောပြတဲ့ကပါတုံအောင်တတဟုံညံ့ညံ့မောက်ပြီးလျင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါကပြုလျင်သာဓုသံအောင်နေမိတ်ဖြင့်အောင်ဘိတ်ဘိတ်တောလောင်းနိုင်ကြပါစေကုန်သတည်း